လာပါရှင်။ VOA American တန်ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။မြန်မာနိုင်ငံတဟွန်း1988ခုနှစ်မှာဒီမိုကရေစီအရေးတော်ပုံကြီးဖြစ်ခဲ့ပြီးတော့အဲ့ဒီနောက်ပိုင်းစစ်အစိုးရအဆက်ဆက်ကလူ့အခွင့်အရေးတွေကိုကြေကြေပြန့်ပြန့်ချိုးဖောက်ခဲ့တာကြောင့် American ပြည်ထောင်စုကနေပိတ်ဆို့မှုတွေနဲ့အရေးယူခဲ့တာအလုံးအသိပဲဖြစ်ပါရစေ။အခုတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အယက်သားအစိုးရတက်လာပြီးတော့ပြည်ပြင်ပြောင်းလဲမှုတွေနဲ့အတူအထိုက်အလျောက်တိုးတက်မှုတွေရှိလာတဲ့အတွက် American ပြည်ထောင်စုကနေပိတ်ဆို့မှုတွေကိုရုပ်သိမ်းပေးလိုက်ပါပြီ။ဒီလိုရုပ်သိမ်းပေးလိုက်တဲ့အတွက်စာဝင်နေရေးကြက်တဲနေတဲ့အောက်ခြေလူလူအပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါမလဲ။နောက်အရင်စစ်ဆိုးရခေါင်းဆောင်ကြီးတွေနဲ့ခရိုနီကြီးတွေပဲ American ပြည်ထောင်စုနဲ့ရောနိုင်ငံတကာဘက်နဲ့ပါလွတ်လွတ်လပ်လပ်ကူးလူဆက်ဆံပြီးတော့ပို့ပြီးအကျိုးရှိသွားမှာပါလား။ဒီပိတ်ဆို့မှုရုပ်သိမ်းခြင်းရဲ့ရိုက်ခိုက်မှုအကျိုးဆက်တွေကိုဒီကနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ရှင်။ဒီကနေ့ဆွေးနွေးဖို့ပင်နိုင်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ဒီမြမနိုင်ငံရေးကိုထဲထဲဝင်ဝင်အများအားစောင့်ကြည့်ပြီးတော့အကဲခတ်လည်လာနေတဲ့ဦးအောင်သူငိမ့်မှာဦးအောင်သူငိမ့်ကတော့ထိုင်းနိုင်ငံမှာအခြေစိုက်ပါတယ်ဦးအောင်သူငိမ့်ရှိပါလားရှင
် Hello ကျွန်တော်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းသည်နေကောင်းပါလားရှင
်ဟုတ်ကဲ့ရှိပါတယ်ကျွန်တော်မင်္ဂလာပါခင်ဗျာဟုတ်ကဲ့ကောင်းပါလားခင်ဗျာ
ဟုတ်ကဲ့ပါကိုအောင်သူငိမ့်ရေးပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့ပေါ့လေဝေဘာန်တန်ကြီးကတော့အများကြီးပဲပေါ့လေဟိုတချို့ကလည်းပိတ်ဆို့တာနည်းနည်းစောနေသေးတဲ့အချိန်မတန်သေးဘူးဆက်ပြီးတော့ပိတ်ဆို့ထားနေတယ်ပေါ့လေအဲ့တော့ကိုအောင်သူငိမ့်ရဲ့အမြင်ကဘယ်လိုရှိပါလဲရှင်
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ကျွန်တော်တို့ရဲ့နိုင်ငံတစ်ခုအနေနဲ့ကြည့်မယ်ဆိုရင်ပေါ့နော်ဆိုတော့ဒီပြပနိုင်ငံတစ်ခုနဲ့ကျွန်တော်တို့ဆက်ဆံရေးမှာခုနလိုတန်ခတ်ရေးယူခါရတယ် Facebook ခါရတယ်ဆိုတာမကောင်းပါဘူးအဲ့တော့အခုအနေထားမှာတော့ပြောမယ်ဆိုရင်ဒီ Facebook မှုတွေကိုပြန်ဖွင့်ပေးလိုက်တယ်ဆိုတာကဟိုတန်တမာရေးရကြည့်မယ်ဆိုရင်ကျွန်တော်တို့ normalization လို့ခေါ်တာပေါ့နော်ဆိုတော့ဟိုပြောမယ်ဆိုရင်ကျွန်တော်တို့ပုံမှန်ဆက်ဆံရေးအနေထားကိုပြန်ပြီးတော့သွားတဲ့အနေထားမျိုးဖြစ်တယ်ဆိုတဲ့အနေထားတော့ဟိုကျွန်တော်အနေနဲ့ကတော့ဒါအကောင့်ဘက်ကိုမြင်ပါတယ်ဒါဖြစ်တဲ့ကိစ္စတခုလို့လည်းထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါမြန်မာနိုင်ငံအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်ဟိုလေ့လာသုံးသပ်ပေးနေတဲ့ဒေါက်တာရံမျိုးသိန်းရောက်ပါပြီလားရှင်ဒေါက်တာရံမျိုးသိန်းအနေနဲ့ပေါ့နော်ဒီပိတ်ဆို့မှုရဲ့ရိုက်ခတ်မှုပေါ့နော်မြန်မာပြည်အောက်ခြေလူတို့ကိုအကျိုးပြုမလားဒီခရိုနီကြီးတွေနဲ့စစ်ဗိုလ်ချုပ်ကြီးတွေပဲဒီအကျိုးကိုခံစားမှာပါလားရှင
်လက်ရှိအမေရိကန်ပြည်ထောင်စုကပိတ်ဆို့မှုကိုချိန်သိမ်းလိုက်တာဟာဒီအောက်ခြေမြန်မာပြည်သူလူထုအများကြီးအတွက်အကျိုးမဖြစ်ပဲနဲ့အာဒီစစ်တမ်းနဲ့ရည်ရက်တဲ့ခေါင်းကြီးအားစုနဲ့သူတို့ရဲ့အပိုင်းဝိုင်းတွေပဲအဓိကအကျိုးဖြစ်ဖို့ရှိခဲ့တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ဗျ
ဟုတ်ကဲ့ပါဒါပေမဲ့လည်းဒီရုပ်သိမ်းမှုဥမာဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ဒီဘန်လုပ်ငန်းနဲ့ပတ်သက်တာဆိုလို့ရှိရင်ပေါ့အမေရိကန်ပြည်ထောင်စုကတကဘာလုံးကိုလွှမ်းခြုံထားတဲ့ဆိုတဲ့ခါကြတော့ဘယ်နိုင်ငံနဲ့ပဲလှုပ်လို့အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့မှုကမြန်မာနိုင်ငံရဲ့ဒီနိုင်ငံညာကုံသွဲမှုဆက်ဆံရေးမှာအများရန်အဟန့်အတားတွေဖြစ်နေတယ်လေအဲ့တော့ရုပ်သိမ်းပေးလိုက်ခြင်းအပြင်ဒီနိုင်ငံညာရင်းနှီးမြှုပ်နှံမှုတွေပို့ပြီးတိုးတက်လာမယ်မြန်မာနိုင်ငံမှာလုပ်ကိုင်ခွင့်လန်းနေပို့ပြီးပွင့်လာမယ်ဆိုပြီးတော့တုံ့သက်တဲ့လူတွေလည်းရှိပါတယ်အဲနောက်တစ်ယောက်တုံ့သက်ပေးမယ်ဟိုမက်ခင်လေးရောက်ပါပြီလားနေကောင်းပါလား
ဟုတ်ကဲ့ပါ
ဟုတ်ကဲ့ပါမခင်လေးကလေဒီ American တန်မှန်ကြီးကနေပြီးတော့ပိတ်ဆို့မှုမရုပ်သိမ်းခင်လေးမှာတင်မယ်ဒီ CSO တွေကိုခေါ်ပြီးတော့ဟိုဆွေးနွေးတာရှိပါရှိခဲ့ပါတယ်အဲ့မှာမခင်လေးလည်းကိုယ်တိုင်ပါဝင်ဆွေးနွေးခဲ့တယ်ဆိုတော့မခင်လေးတို့ဘက်ကဘာတွေများပြောဆိုခဲ့တာရှိပါလဲရှင်
အော်ပထမတစ်ချက်ကတော့ဒါကျမတို့ရဲ့အစိုးရအသစ်ရဲ့ထောင်ဆွေးမှုကြီးဦးဆောင်တဲ့အစိုးရအသစ်ကိုပေါ့နော်နိုင်ငံတကာရောဒီ American ပြည်ထောင်စုကရောဒီလိုမျိုးပေါ့နော်ဝမ်းမြောက်ဝမ်းသာနဲ့ကြိုဆိုပြီးတော့ဟိုအပြုသဘောဆောင်တဲ့ဆက်ဆံရေးတွေကိုလုပ်ပေးတဲ့ပုံစံကွန်ပျူတာပုံစံဖြစ်တဲ့အတွက်ဒါကျမတို့ကကိုယ်နိုင်ငံရဲ့ကိုယ်စားတော့အကုန်ယူတဲ့အကြောင်းတော့ကျမတို့ပြောဖြစ်တယ်။ဒါပေမဲ့ကျမတို့စိုးရိမ်လာတော့ခုနကကိုရံမျိုးသိမ်းပြောသလိုပဲပေါ့။တကယ်တမ်းပြည်တွင်းမှာရှိတဲ့အနေအထားတွေကျမတို့မရှင်းလင်းနေဘူး။ကျမတို့တောက်လျှောက်ပြောခဲ့သလိုပဲ targeted sanction ပေါ့နော်ဒီသူပေါ့ဘယ်သူဆိုတဲ့ဟာပေါ့နော်ဒီသူပုံကိုတူးချင်းပေါ်မှာဓာတ်ရိုက်ဟိုတက်ရောက်နိုင်မဲ့ဒီလိုမျိုးပိတ်ဆို့မှုတွေကိုကျမတို့ကတောက်လျှောက်အရင်တော့ကလေကျမတို့ကအားပေးခဲ့တယ်။ဘာလို့လဲဆိုတော့ကျမတို့ကပြည်သူလူထုကိုထိခိုက်မဲ့ဆန်ရှင်မျိုးကိုကျမတို့လည်းစိတ်ပူတယ်မလိုလားဘူး။ဒါပေမဲ့အခုလိုမျိုးပေါ့လူခွင့်ရေးတောက်လျှောက်မှာလူခွင့်ချိုးဖောက်မှုတွေလုပ်ခဲ့တယ်။စစ်တပ်ရဲ့ဟဲ့သူ့ရဲ့ဟိုအနီးပတ်ဝန်းကျင်မှာရှိတဲ့သူတို့ရဲ့မိသားစုတွေဆွေမျိုးတွေဒီလိုလူမျိုးတွေကပဲကောင်းစားရေးအတွက်လုပ်ခဲ့တဲ့ဟာတွေကိုတော့လူခွင့်ရေးချိုးဖောက်မှုတွေလည်းလုပ်ခဲ့တဲ့အတွက်ဒါတွေကိုတော့ဆက်ပြီးတော့တတိထားကင်ဆယ်ပြီးတော့ထိမ့်သိမ့်ပေးတင်တယ်ဆိုတဲ့ဟာမျိုးတော့ကျမတို့အစဉ်တစိုက်ပြောခဲ့တော့ဒါကိုပဲကျမတို့ကပြောတယ်သောမနေဘူးလားပေါ့တကယ်တမ်းဒီလူတွေကိုဖွင့်ပေးလိုက်ခြင်းအပြင်တိုင်းပြည်ရဲ့အကျိုးထက်ဒီလူတွေကိုပို့ပြီးတော့အခြားတနည်းနဲ့ပေါ့နော်လှုပ်ချင်အောင်လှုပ်ခွင့်ရသွားမှာကိုလည်းကျမတို့စိုးရိမ်နေတယ်။ဘာလို့လဲဆိုတော့လက်ရှိတန်းကြီးအနေထားကလည်းကျမတို့ဘာမှမရှင်းလင်းနေဘူး။ဒီအရာတွေဖွင့်လိုက်တဲ့အတွက်ကျမတခုဟိုမြင်တာကတော့နိုင်ငံတကာနဲ့ဆက်ဆံတဲ့အခါမှာဥပမာဆိုကျမတို့ကိုယ်တိုင်နဲ့နိုင်ငံတကာနဲ့ပတ်စံနေတွေ့ရတဲ့ပါတယ်ဆိုရင်ဟုတ်တာမဟုတ်တာထားဆန်ရှင်ရှိတယ်ဆိုတဲ့အတွက်တော်တော်အခက်အခဲရှိတယ်။ဒီလို ဖယ်လိုက်စင်အဖြစ်တော့ဒီကိစ္စလေးတွေတော့ကြီးလေကောင်းကြီးလေမှာဖြစ်ပေမဲ့အများပြည်သူကိုတော့လက်ရှိမှာကျမတို့အကျိုးသက်ရောက်မှုကတိတ်မမြင်ဘူးရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်လို့ပြောတာလဲဆန်ရှင်ရုပ်ယုံနဲ့တော့ဝင်လာနိုင်ဘူးကျမတို့ပြည်တွင်းမှာရှိတော့အခြားသော factor တွေအများကြီးရှိပါတယ်မြေကြီးတွေလုံသမားကြီးတွေနှက်စင်ပြီးကိစ္စတွေ rules and regulation တွေဒါတွေအားလုံးကောင်းမှရင်းနှီးမြှုပ်နှံမှုကဝင်နိုင်မှာဖြစ်တယ်လောလောဆယ်မှာတော့ကျမဒါဖွင့်ပေးလိုက်တာကရင်းနှုံးကလုပ်ခဲ့တဲ့စီးပွားရေးကမ္ဘာ့ရှင်ကြီးတွေနဲ့တက်မတော်ရဲ့မိသားစုတွေဟိုကောင်းဆောင်နေရမိသားစုတွေအတွက်ကတော့အင်တန်မှဟိုကောင်းတဲ့အခွင့်အရေးတစ်ခုရသွားတယ်လို့ပဲကျွန်မတို့မြင်ပါတယ်ရှင
်ဟုတ်ကဲ့ပါတက်တက်ဆန်ဆန်ပါပဲကျမတို့ဒီ Facebook Fan Page မှာကျမတို့ရဲ့သောတာရှင်တယောက်ရာဇာလင်းလို့နာမည်ရပါတယ်သူရေးထားတာလေးကျမဖတ်ပြပါရစေစစ်ဆိုးရကအရသာဆိုးရကိုရှေ့မှာထားပြီးနောက်ကနေလှုပ်ချင်တိုင်းလှုပ်နေရတဲ့အချိန်ဖြစ်နေပါပြီတဲ့ဘလူးကမင်းသားမျက်နှာဖုံးဆွတ်ထားတဲ့ကာလမှပို့ပြီးအန္တရာယ်ကြီးနိုင်တဲ့ကာလမှပို့ပြီးသတိချက်တင်ပါတယ်တဲ့ဒီနေ့ကျမတို့ဆွေးနွေးနေတဲ့ခေါင်းစဉ်ကာလကိုတဲ့မရောက်သေးဘူးအရန်စောနေပါသေးတယ်တဲ့အမေစုကစစ်တပ်နဲ့ဘလူးအပေးယူရှိပြီးတော့ပိတ်ဆို့မှုဖယ်ရှားဖို့တောင်းဆိုခဲ့မှတော့သူမသိပါဘူးတဲ့ခိုင်မာတဲ့စီးပွားရေးမူဝါဒနဲ့ဥပဒေများမပြတ်ထန်းနိုင်သေးပါတဲ့သမရဥပမာမဆင်းမီတောင်းထားတာလည်းဖြစ်နိုင်ပါတယ်တဲ့အမေစုလူရက်ကတော့ကောင်းမွန်မယ်ဆိုတာကိုယုံကြည်ပါတယ်တဲ့ခိတ္တကတော့ဒီကာလအတိုင်းတာတစ်ခုထိကတော့စောင့်ကြည့်အောင်မှာပါတဲ့နိုင်ငံညာအကူအညီပေးရေးအဖွဲ့တွေကလည်းဒီဇိုင်းမတ်မတ်မှန်ကန်တဲ့လမ်းကြောင်းပေါ်ရောက်လာဖို့ထိန်းချုပ်ကူညီပေးဖို့အများကြီးလိုပါတယ်တဲ့နလန်ထလူနာတယောက်လိုဒီလိုအချိန်မှာဆွဲထူဖို့အားလိုပါတယ်တဲ့ကိုရင်ထလိုမဟာနိုင်ရင်လည်းပြန်ပြီးလဲကြနိုင်တဲ့အခြေအနေဖြစ်ပါတယ်ဆိုပြီးတော့သောတာရှင်တယောက်ကသုံးသပ်ထားပါတယ်ခုနမခင်လေးပြောတာနဲ့လည်းတိုက်ဆိုင်နေလို့ဖတ်ပြလိုက်တာပါအဲ့တော့ကျမတို့နောက်ထပ်မေးမြန်းမယ်ဆိုပြီးတော့ကျမတို့ line ပေါ်မှာရှိနေတဲ့ကိုချစ်မြင့်ဝန်းတွင်းမျိုးอ่ะပါအဲ့ကိုချစ်မြင့်ဗာများမေးချင်ပါလေရှင
်ဟုတ်ကဲ့ပါဆရာမကျွန်တော်တို့ကတော့လေရိုးရိုးလေးမြင်တာပါကျွန်တော်တို့ဒီမေစုဥဆောင်တဲ့ဟိုကျွန်တော်တို့ဒီမိုကရေစီကျွန်တော်တို့ရတဲ့ကလည်းအခုလိုဘယ်လိုခေါ်မလဲသူဖွင့်ချိန်တိုင်းရင်ဖွင့်မယ်ပြေးချိန်တိုင်းကပြေးချိန်တိုင်းတဲ့အချိန်တော့သူပြေးဖို့ကသူပြားပေးခဲ့တယ်အဲ့ဒါကိုတော့ကျွန်တော်တို့သဘောပေါက်အဲ့လိုပဲသဘောပေါက်ပါတယ်ဒါပေမဲ့ဟိုခုနဆရာမများပြောသလိုပေါ့လေအထူးတတိပရိယထားပြီးတော့ဒါစဉ်းစားတဲ့လို့ထင်ပါတယ်ဘာလို့လဲဆိုတော့ဗျာကျွန်တော်တို့ဒီအနာရှင်ဆက်ဆက်ကနေပြီးတော့ကျွန်တော်တို့ပြည်သူလူထုကိုပြိမိတ်ချုပ်ချက်ခဲ့လို့အမေရိကန်နဲ့တကွာ EU ကနေပြီးတော့ကျွန်တော်တို့စီးပွားရေးတန်ခိုက်ခဲ့တယ်။ဒါလည်းခက်တဲ့လို့ခက်တာဖြစ်တယ်။ဒါလည်းကျွန်တော်တို့ထောက်ခံတယ်။ဒါကြောင့်လည်းကျွန်တော်တို့ဒီနေ့ဒီမိုဒီနေ့မှာဒီမိုဒီစီအရေးရောင်ကျွန်တော်တို့ဟိုအစအနမြင်လာပြီပေါ့။အဲ့ကြတော့ကျွန်တော်တို့ကခုကလည်းဖွင့်ညိန်တိုင်ဖွင့်မှာဖွင့်မှာဖြစ်ပါတယ်။ဒါလို့ကျလည်းကျွန်တော်တို့ဟိုဘလို့ခေါ်မလဲကျွန်တော်တို့ကလည်းဟိုဒါကလည်းနားဆွနေပါတယ်။ကျွန်တော်တို့ရယုံကြည်ပါတယ်လို့အမေစုကိုဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ပါအဲကိုအောင်သူငယ်ကြီးအခုဒါတော့ဟိုအချိန်မတန်သေးဘူးလို့ပြောတဲ့လူရှိသလိုအချိန်တန်ပြီလို့လည်းခုနကအခုပြောနေကြတာပေါ့နော်ကိုအောင်သူငယ်ကြီးအနေနဲ့ရောတကယ်ပဲဒီပိတ်ဆို့မှုကဒီတန်တမာရေးအရာပြန်ကောင်းလာတယ်ဆိုပေမဲ့ဒီပိတ်ဆို့မှုကဒီလက်တဆုပ်စာလူတန်းစားပေါ့နော်ဒီစစ်ဘိုလ်ချုပ်ဟောင်းကြီးတွေနဲ့ခရိုနီတွေအတွက်ပဲပို့ပြီးအကျိုးရှိမယ်ဆိုပြီးတော့အများကပို့သုံးသပ်ပါတယ်ကိုအောင်သူငယ်ကြီးရဲ့အမြင်လေးထပ်ပြောပြပါအောင်ရှင်
ဟုတ်ကဲ့ခင်ဗျဟိုခုနကဟိုမခင်လေးတို့ကိုရံမျိုးသိန်းတို့ဆွေးရသတဲ့အချက်တွေလည်းဒါစိုးရိမ်ချက်တွေပေါ့နော်ကျွန်တော်မြင်တာတော့မှန်တယ်လို့ယူဆပါတယ်အခုလက်ရှိကျွန်တော်တို့ဒီဒဏ်ခတ်ဖိတ်ဆို့မှုတွေဖွင့်လိုက်လို့ဒီအောက်ခြေသာမန်ပြည်သူလူထုကအကျိုးရှိမယ်လို့ကျွန်တော်မယုံပါဘူးဆိုတော့ဒါပေမဲ့လည်းဘာဖြစ်လဲဆိုတဲ့အခါကျတော့လက်ရှိရှိနေတဲ့ဥမာဒေါအောင်ဆန်းစုကြည်ပါဝင်လက်ရှိအစိုးရကဒီပေးလာတဲ့အခွင့်အရေးနဲ့ဒီပို့ပြီးတော့တာဝန်ရှိလာတယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့လူအခွင့်အရေးကိစ္စတွေကိုပို့ပြီးတော့ဟိုဟိုဘာကောင်လဲဒီဇိုင်းမမအဆောင်ကြည့်ဖို့ကိစ္စမျိုးတွေဆိုတော့နောက်တစ်ခွက်ကျတော့ကျွန်တော်တို့အရင်မှားခဲ့တဲ့အမှားမျိုးတွေကိုအခုချိန်မှာပြန်မမှားဖို့ပေါ့နော်ဆိုတော့အစိုးရအတာဝန်ရှိတဲ့လူအာဏာရှိတဲ့လူကပို့ပြီးတော့ထိန်းချုပ်မှုဟိုရှိလာတယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့ကိစ္စအားလုံးကလည်းဒီနိုင်ငံတကာကိုအရင်ပြောသလိုပေါ့နော်ဟိုမိခိုတာတို့ဒဏ်ခတ်ပိတ်ဆိုတာတို့အရေးယူခိုင်းတာတို့ဒီလိုမျိုးအခြေအနေမဟုတ်တော့ဘူးလို့ကျွန်တော်ထင်ပါတယ်ဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့ဒီလိုအခုလိုဖွင့်လိုက်တဲ့အပေါ်မှာပေါ့နော်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဘယ်လိုအခွင့်အောင်းယူမှာလဲပေါ့ဆိုလိုတာကကျွန်တော်တို့ရဲ့ပုံကုံတွေကဘယ်လိုရှိမှာလဲဆိုတော့ပြီးတဲ့အခါကျတော့ကျွန်တော်တို့ကနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဘယ်လိုဆွဲဆောင်မှာလဲဆိုတော့နောက်တစ်ခါကျတော့အခုလက်ရှိဖွင့်လိုက်တဲ့အပေါ်မှာကျွန်တော်တို့ကနေပြီးတော့ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဘယ်လိုမျိုးယူမှာလဲပေါ့နော်ဆိုတော့အဲ့ဒါကတော့ကျွန်တော်ထင်တာကကိုယ့်ဘက်နိုင်ငံရဲ့ဆိုင်ကျွန်တော်တို့လက်ရှိအစိုးရနဲ့ပိုသက်ဆိုင်သွားတယ်လို့ထင်ပါတယ်ခင်ဗျာ
အခုတက်တက်ဆန်ဆန်ပါပဲကျမတို့ဒီ Facebook Fan Page မှာကျမတို့သောတာရှင်တယောက်ကိုကျော်တဲ့နာမည်ကတော့သူရေးထားတာလေးကလည်းဟိုဆက်ဆက်နေလို့ပါသူရေးထားတာကတရုတ်လွှမ်းမိုးမှုရှော့ချနိုင်မှုအတွေ့တော့လမ်းစာပွင့်လာနိုင်ပါတယ်တဲ့စစ်ဘိုလ်ချုပ်ဟောင်းနေတဲ့ခရိုနီတွေပဲအကျိုးရှိမလားဆိုတာကတော့သူတို့အကျိုးရှိမှာဆိုလို့ဆိုပြီးစက်ပိတ်ထားမယ်ဆိုရင်ကျွန်တော်တို့နိုင်ငံတိုးတက်အောင်ဘယ်လိုလုပ် ဘလို့လောက်ရအောင်လုပ်နိုင်တော့မလဲတဲ့အောက်ခြေလူရန်စားအပေါ်အကျိုးတရားမှုရှိတယ်ဆိုတာကရှိမယ်ဆိုတာကတော့ချက်ချင်းကြီးဖြစ်လာမှာမဟုတ်ပါဘူးတဲ့စိုက်ပျိုးရေးထုတ်ကုန်တွေနဲ့အောက်ခြေလူရန်စားအလုပ်သမားတွေဝင်ရောက်လုပ်ကိုင်နိုင်တဲ့စီးပွားရေးလုပ်ငန်းတွေကနေထုတ်ကုန်တွေကိုကမ္ဘာဈေးကွက်တင်ပို့နိုင်မယ်ဆိုရင်တော့အောက်ခြေလူရန်စားအတွက်အကျိုးရှိလာနိုင်ပါတယ်တဲ့ကမ္ဘာဈေးကွက်တင်ပို့နိုင်မှုဆိုတာကတော့ NLD အစိုးရရဲ့အရေးချင်းပိုင်းအတွက်စိန်ခေါ်မှုရှိမှာပါတဲ့ဒါကြောင့်ပိတ်ဆို့မှုဖွင့်ပြလက်ရုံနဲ့တော့အောက်ခြေလူရန်စားအကျိုးမရှိနိုင်သေးပါဘူးတဲ့ NLD ကပါအရေးချင်းကောင်းတွေရှိနေဖို့လိုပါတယ်တဲ့ပိတ်ဆို့မှုဖွင့်ပေးလိုက်တာကိုကြိုးစားပါတယ်ဆိုပြီးတော့သူကသုံးသပ်ထားပါတယ်သူ့ရဲ့သုံးသပ်ချက်ကလေးကလည်းမစိုးဘူးလို့ပြောရမှာပါမခင်လေးခုနကဒီသောတာရှင်ပြောတဲ့ဒီအောက်ခြေလူရန်စားကတော့ဒီတိုင်းပဲရှိနေဦးမှာပဲဆိုတာလေးကိုနည်းနည်းသုံးသပ်ပြပါအောင်ဒီလူတို့အခြေပြုအဖွဲ့အစည်းကိုစားပြုပြီးတော့ပေါ့လေ
ခုနကဟိုတယောက်လည်းပြောသွားသလိုပေါ့နော်အခြားနိုင်ငံတွေကယင်းမျိုးနွယ်မှုတွေဆိုင်ရင်ဥရောပနိုင်ငံတွေနောက်နိုင်ငံတွေကယင်းမျိုးနွယ်မှုတွေဝင်လာတော့ကျွန်တော်တို့ဟိုကြိုက်ပါတယ်ဘာလို့လဲဆိုတော့သူတို့မှာတကယ်စနစ်တကျနဲ့ပေါ့နော်ယင်းမျိုးနွယ်မှုလုပ်တဲ့အခါမှာလိုက်နာမယ်စီကံနေရှိမယ်ဒါတွေနဲ့လုပ်မယ်ဆိုရင်တော့အကယ်၍ဒီနိုင်ငံထဲမှာတကယ်ကိုမှမမှန်ကန်ကန်နဲ့လာရင်ယင်းမျိုးနွယ်မှုတွေလုပ်ရင်တော့ရေရှည်မှာတော့ကျွန်တော်တို့အောက်ခြေပြည်သူအတွက်ပေါ့နော်ဒီလူရန်စားအတွက်အလုတ်ကန်ခွင်လန်းတဲ့အားဟာတွေကတော့ပို့ပြီးတော့အရင်ထက်ပို့ပြီးတော့အကျိုးရှိနိုင်မှာပေါ့ဒါပေမဲ့ခုနပြောသလိုပဲကျွန်တော်တို့အခုလက်တလောလောလောဆယ်တော့ကျွန်တော်တို့မဖြစ်နိုင်ဘူးအဲ့ဒါကိုလည်းအချိန်ယူရမယ်။အချိန်ယူရမှာဖြစ်တဲ့အချိန်ကျမတို့အစိုးရဘက်ကလည်းခုနက rules and regulation တွေပြင်ပြတတဖြစ်ဖို့နောက်တစ်ခုကတော့ကျမတို့ကပြပရင်းနှီးမြှုပ်နှံမှုကိုမျှော်ယုံနေကျမတို့ကမရပါဘူး။ဒီထဲမှာရှိတဲ့တိုင်းရင်းသားလူငန်းရှင်တွေကိုအကာအကွယ်ပေးနိုင်မယ်။ဟိုဟာကလည်းကောင်းကောင်းလုပ်ပါရစေ။အဲ့ဒီတော့မှသူတို့မှာဈေးကွက်ပြိုင်ဆိုင်မှုမှာမျှတတဲ့ပြိုင်ဆိုင်မှုမျိုးဖြစ်နိုင်တဲ့အတွက်ဒါတွေကိုလည်းကျမတို့အစိုးရတရားနေနေရတော့ထည့်သွင်းစဉ်းစားပေးဖို့လိုတယ်။နောက်ပြပရင်းနှီးမြှုပ်နှံမှုတွေရောက်လာရင်လည်းကျမတို့ကရောက်လာရင်ပြောဆိုတဲ့ဟာမျိုးမဟုတ်ဘဲနဲ့ပြည်ပြချက်ချကိုယ့်ရဲ့အခြေခံမှာရှိတဲ့လူဒန်းသားတွေအတွက်နောက်အလုပ်သမားတွေအတွက်ပေါ့နော်အကျိုးဖြစ်ဆုံးနိုင်အောင်ပေါ့နော်တိတိကျကျစဉ်းစားပြီးဖို့လိုပါတယ်။နောက်ကျမတို့ရှိမှာ CSR ပေါ့ Corporate Social Responsibility ဆိုတဲ့အလေးထားကိုတိတိကျကျကြီးထွားအောင်လုပ်ပေးဖို့လည်းလိုတယ်လို့ထင်ပါတယ်။အခုကျတော့ကျမတို့ခြေထဲမှာရှိနေတဲ့သူ့လုပ်ငန်းရှင်ကြီးတွေလည်းဒါတွေကိုတော့လုပ်နေပါတယ်။သူ့ပြည်နဲ့လည်းသူတို့က Foundation ထောင်ပြီးတော့ Foundation ကနေပတ်စံနေပြူရာကျောင်းဆောက်တာတော့ပဲလုပ်နေတာမျိုးမဟုတ်ပဲတိတိကျကျပို့ကြည်ကြည်ပြည့်ပြည့်လုပ်ပေးဖို့လည်းလိုတယ်လို့ထင်ပါတယ်။ပြောရလို့ရှိရင်တော့ခုနဟိုစီမံရေးပိတ်ဆို့မှုဖြစ်ရှာတာဟာတကယ်တော့ကျမတို့ကဟိုလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့အဖွဲ့တွေဖြစ်တဲ့အတွက်ကျမတို့မှပြောဖို့တောင်းဝန်ရှိတဲ့အတွက်ကျမတို့ကဝေဖန်ထောက်ပြပြီးပြောရတာပါဒါကိုအဆုံးမြင်တာမဟုတ်ပါဘူးဘယ်ကိစ္စမဆိုကျမတို့ကရှုထောင့်ပေါင်းစုံကလေးလာသုံးသပ်ပြီးတော့မှဒီကိစ္စတွေကိုအကောင်းဆုံးဖြစ်အောင်ဖြေရှင်းနိုင်ဖို့အတွက်ကျမတို့ကအစိုးရနဲ့နိုင်ငံတကာကိုလည်းအမြဲတမ်းကျမတို့ကထောက်ပြပြောဆိုခြင်းဖြစ်ပါတယ်အဆုံးမြင်ခြင်းမဟုတ်ပါဘူးကျမတို့တိုင်းပြည်ကိုဒီထက်ပိုပြီးတော့ကောင်းစီခြင်းနဲ့အောင်မြင်စီခြင်းနဲ့ဒီဒီမိုကရက်တစ်အစိုးရလက်ထက်မှာကျမတို့အောင်မြင်အောင်ကျမတို့တက်နိုင်ရပူပေါင်းဆောင်ရွက်ခြင်းကိုကျမတို့ဒီလိုပြောခြင်းဖြစ်ပါတယ်လို့
ဟုတ်ပါတယ်အခုတာဝန်သိရင်းနှီးမြှုပ်နှံမှုပေါ့နော်အခုပြောလိုအပ်နေတာကတော့တာဝန်သိရင်းနှီးမြှုပ်နှံမှုလိုအပ်နေတယ်ဒီနိုင်ငံတကာကနေပြီးတော့ဒီပိတ်ဆို့မှုနဲ့လူခွင့်ရေးချိုးဖောက်တာတွေကိုမချိုးဖောက်တော့အောင်ဟိုပိတ်ဆို့အရေးယူခဲ့တာဆိုတော့ဒါမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုတွန်းအားပေးတဲ့ဒီဟိုရန်ရာတစ်ခုအနေနဲ့ပေါ့နော်အတုံးချတဲ့အနေနဲ့ဒီပိတ်ဆို့မှုတွေလုပ်ခဲ့တယ်ဆိုတာကိုမခင်လေးကရှင်းပြသွားတာပါပြီးတော့ကိုတိလည်းမူမေးစရာရှိတာမေးပါရှင
်ရန်ရာဒီပိတ်ဆို့မှုကနော်အားလုံးပိတ်ဆို့အားတော့ကျွန်တော်ကဖွင့်ပြတာတော့ကျွန်တော်ကမတမ်းမသိနေပါတယ်ဖွင့်လင်းလာတော့ဖွင့်မော်ဗျာဒါပေမဲ့အခုလိုအားလုံးဖွင့်လိုက်တယ်ဆိုတော့ကျွန်တော်အများကြီးသိနေကြရှိပါတယ်ကျွန်တော်တိုင်းသားတူဒီအနေနဲ့လည်းဒါလုံးဝယုံကြည်ကြမရှိတဲ့တိုင်းဖြစ်နေပါတယ်အရက်သားသူရဆိုရင်လည်းသူ့အချက်ကြီးသူကဖွင့်နေတဲ့သူ့အချက်ကြီးသူကဖြစ်နေတယ်ဖြစ်နေပါတယ်ခင်ဗျာဒါဖြစ်ရဆိုတော့ဒီနောက်ရှိခင်ဗျာဥပဒေပြီးထားတဲ့အတွက်
ကတော့ဒါလည်းဖြစ်ပါတယ်ဟုတ်ပါတယ်ကိုတိโอเคကိုတိလည်းမူနေဒီ2008အခြေအဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာကဒီအခုတက်နေတဲ့ NLD အစိုးရရဲ့ဒီရွေးကောက်ပွဲဆိုင်ရာဒီကြေညာစာတမ်းမှာလည်းပြောထားပြီးသားဖြစ်ပါတယ်အခုသူတို့လုပ်နေပါတယ်လို့ကျွန်မလည်းဟိုယူဆပါတယ်ဒေါက်တာရံမျိုးသိန်းအဲ့ဒါလေးနည်းနည်းဆွေးနွေးပေးပါလားရှင
်ကျွန်တော်ဒီ function ပေါ့လေဒီ function မျိုးဒီစိတ်သိနေဖြစ်တာကျွန်တော်လည်းအဲ့တော့တင်းနေတယ်ဒီမနက်ကတော့ order လုပ်မှုဘူးကျင်းနေတဲ့ကျလေမိကလေးမိကလေးလူဝါရမ်းလို့အဲဒီဆက်ဆက်ပြီးတော့ကျိုးလို့ကြာနောက်ကကျွန်တော်ကဒီကုသမှုတွေလုပ်ခဲ့တာအတိုင်းကတခုအောင်မြင်ခဲ့တယ်လို့ကျွန်တော်ပြောလို့ဆိုတော့အဲဒီလိုအောင်မြင်ခဲ့လို့ကဒီကုလကြီးတွေဟာတော့ဘောနာတိတ်တန့်စင်ကြခံပြီးတော့ဒီပိစိုးမှုကနေလွတ်ဖို့အတွက်အင်တာဖိတ်အားထုတ်ခဲ့တာလို့ကျွန်တော်ကသုံးတယ်အဲဒီခါကျတော့ဒီကုသမှုတွေကနိုင်ငံကြီးကအင်တာနက်မှာဒီချင်းနိုင်ရတဲ့ဒီ channel ကောင်းမျိုးကိုပေါ်ဆောင်နိုင်ရတယ်လို့ကျွန်တော်ကမြင်တယ်။အဲဒီခါကျတော့လက်ရှိအခြေအနေမှာအဆောမှုတွေမရှိတဲ့အခြေအနေမှာ အခုဆရာကြီးရှင်းလင်းသွားတဲ့လူတွေလက်ရှိအကျိုးအပေါ်မှာဒီတာဝန်ရှိမှုဟာမြင့်တက်လာတယ်လို့ကျွန်တော်လည်းမြင်ပါတယ်။နောက်တစ်ခါကျွန်တော်တို့ပြည်ထဲမှာရှိတဲ့ကွန်မြူနီတီဒုံပန်းရှင်တွေကိုနိုင်ကလည်းသူတို့ကသူတို့တောင်းလဲလာဖို့လိုအပ်တယ်လို့မြင်တယ်။သူတို့ရဲ့လုပ်ငန်းတွေလည်းတာဝန်ပြုမှုတာဝန်ရှိမှုနောက်ပေါ်ရင်းနေလာမှုအဲ့ဒီအခြေခံတွေပေါ်မှာပြန်ပြီးတော့ပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီလိုပြုပြင်ပြောင်းလဲနိုင်အောင်လက်ရှိအစိုးရမှာလည်းတဲ့ကွန်မြူနီတီနဲ့ပတ်သက်တဲ့စီးနှံဘူဝါဒချမှတ်ပြီးတော့အလုပ်လုပ်ဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီမှာအဖြစ်လာနေတဲ့ဆက်နေနေမှာအဲ့ဒီလိုတိုင်းနေတာပုံပုံနဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေပြုဆောင်တဲ့အခါမှာအာဒီစီးပွားရေးလုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးတော့ပိတ်ဆို့မှုအလွန်ဆန္ဒမှာလက်ရှိစီးရရဲ့ဘူဝါဒကိုအချပ်ပြန့်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီကွန်မြူနီတီတိုင်းကပြုပြင်ပြောင်းလဲလာဖို့လိုအပ်တယ်လို့ကျွန်တော်ကတော့အဲ့ဒီသုံးသပ်ပါ
ပေးဆိုမှုရုပ်သိမ်းလိုက်တဲ့ကြောင့်မလို့ဒီခရိုရင်နီကြီးတွေဒီဘိုးချုပ်ကြီးတွေပေါ့နော်အရင်တုန်းကဟိုစစ်အစိုးရခေါင်းဆောင်ပိုင်းတွေကနေအရင်တုန်းကဆိုလို့ရှိရင်ဒီ American ပေးဆိုမှုကြောင့်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုအကုန်လုံးကဘာမှလှုပ်လို့မရဘူးဖြစ်ခဲ့တယ်ပေါ့နိုင်ငံကမ္ဘာနိုင်ငံအသီးသီးမှာပေါ့အခုတော့သူတို့စိတ်ကြိုက်သွားလို့လာလို့ရွှေ့လို့ပြောင်းလို့ဝဲလို့ချမ်းလို့ရပြီလို့များတုံးသက်လို့ရပါလားကိုအောင်သူငိမ့်ရှင်ဒီပေးဆိုမှုရုပ်သိမ်းလိုက်ခြင်း
ဖြစ်ကျွန်တော်တို့အဲ့ဒီကိစ္စဟုတ်ကဲ့ဆိုရင်ပါလေကျွန်တော်တို့ဒီကိစ္စကိုလေဆိုလိုတာကတော့ဘာဖြစ်လာနိုင်လဲဆိုတဲ့အခါကျတော့အရင်တော့ကျွန်တော်တို့တိုင်းပြည်ထဲမှာရှိတဲ့ခုနခရိုနီပြောတဲ့တချို့ပတ်စံတွေစုဆောင်းမိထားတဲ့လူတွေပေါ့နော်အခုချိန်မျိုးမှာကျတော့သူတို့ကဒီအရင်းနှီးမြှုပ်နှံမှုတွေကိုနိုင်ငံတကာကိုထွက်ပြီးတော့လုပ်ရတဲ့အနေအထားမျိုးဖြစ်သွားပါတယ်ဖြစ်သွားတဲ့အခါကျတော့ဘာခေါ်လဲဆိုတော့ကျွန်တော်တို့ capital flight လို့ခေါ်တာပေါ့ဆိုလိုတာကကျွန်တော်တို့ရဲ့တိုင်းပြည်ထဲမှာပတ်စံတွေပြန်ပြီးတော့အရင်းနှီးမြှုပ်နှံရမယ့်အစားမှာမမြှုပ်နှံမဲနဲ့ပတ်စံတွေယူထွက်သွားပြီးတော့နိုင်ငံတကာမှာသွားမြုံနိုင်တဲ့အခြေအနေမျိုးပေါ့ဆိုတော့အဲ့လိုမျိုးမဖြစ်အောင်တော့လက်ရှိအစိုးရကကျွန်တော်ထင်တယ်စက်မှတ်ဖို့အရေးကြီးပါတယ်ဆိုတော့နောက်တစ်ခါကျတော့အရင်ပိုင်ဆိုင်ရတဲ့အပေါ်မှာလည်းတတ်နေသလောက်နိုင်ငံအနေနဲ့အခွင့်အရေးရရှိဖို့ပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေကအရေးကြီးတယ်လို့ထင်ပါတယ်ဆိုတော့တစ်ဖက်ကတော့ကျွန်တော်တို့ဒီတကားဖွင့်ပြီးတော့ဆက်ဆံတဲ့အခါမှာအသွားပြောင်းစရာရှိပါတယ်ဟိုဘက်ကလည်းလာမယ်ဒီဘက်ကလည်းထွက်မယ်ဆိုတော့ဒါမျိုးတော့ရှိပါတယ်အဲ့ဒီအနေအထားမျိုးမှာတော့ဟိုဘာခေါ်မလဲလက်ရှိရှိနေတဲ့အစိုးရကဒီကိစ္စတွေပေါ်မှာပို့ပြီးတော့လေးလေးနက်နက်နဲ့ဟိုကန်ကြယ်နေတယ်ကြီးရှုနေတင်တယ်လို့လည်းချင်ပါလားခင်ဗျ
ဟုတ်ကဲ့ပါအမော်လိုက်မျိုးကဥတန်းအောင်ကလည်းတော်တာရှင်ဥတန်းအောင်ကလည်းမေးစရာရှိလို့ပါတယ်ဥတန်းအောင်နေကောင်းပါလားရှင
်ဟုတ်ကဲ့ပါခင်ဗျာနေကောင်းပါလေခင်ဗျာ
ဟုတ်ကဲ့မေးစရာရှိတာမေးပါနော်ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အနေနဲ့ဆွေးနွေးလိုတာကတော့အမေရိကန်နိုင်ငံအနေနဲ့တို့ရဲ့မြန်မာနိုင်ငံကိုစိုက်ခင်တွေဖွင့်လက်ပြီးစိုက်တဲ့အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဟာတူတက်လာမှာလို့တော့ကျွန်တော်ယုံကြည်ပါတယ်။အဲ့တော့ညာလဲတရားဥပဒေစိုးမိုးရေးရာအတိတ်ကပါတယ်လို့ကျွန်တော်ထင်မြင်ပါတယ်။ဒါမှလည်းနိုင်ငံတကာရဲ့ကုမ္ပဏီတွေရဲ့ဝင်ရောက်လာရင်တရားဥပဒေစိုးမိုးမှပဲကုမ္ပဏီရဲ့တူတက်မှုမှန်ကန်မယ်လို့ထုတ်လို့ပါတယ်။ဒါမှလည်းကျွန်တော်တို့ရဲ့ဒီမနေ့အနေအချင်းပြောရမယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံအနေနဲ့ဒီတရားဥပဒေစိုးမိုးရေးဟာအတိတ်ကကြာပါတယ်ဒါမှလည်းယုံမနေ့အနေနဲ့ကတော့ကျွန်တော်တို့ရဲ့အောက်ခြေလူ့ခန်းသားတွေကတော့ယုံနဲ့အနေနဲ့တော့မချက်နိုင်သေးဘူးလို့ထင်ပါထင်နေပါတယ်နောက်ပြီးတော့ဒီကျွန်တော်တို့ရဲ့အမေရိကန်နိုင်ငံကြီးနိုင်ငံတဲ့တီထောင်တဲ့ဥစ္စာလည်းတက်တန်းကလည်းပဲကျွန်တော်တို့ချက်လာဒါလေးစီးကြည့်တယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံသားအနေနဲ့လည်းသူရင်မှုတွေညှော်လင့်မှုတွေကစောလွန်နေသေးတယ်လို့တော့ပါတယ်။ဒါမှလည်းကျွန်တော်တို့ရဲ့အချိန်တော့နည်းနည်းစောင့်ရမယ်လို့ထင်ပါတယ်။ကျွန်တော်ဆွေးနွေးလိုတာကတော့ဒါတော့ပါပဲ
။ဟုတ်ကဲ့ပါ။ဒ
ီဝတ်တော်သားအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်လို့ပြောကြားလိုပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ကျမတို့ကလည်းကျေးဇူးတင်ပါတယ်။အခုဥသအောင်ပြောသွားတာကတော့ဒီစီးပွားရေးပိတ်ဆို့မှုတွေနဲ့အတူမြန်မာနိုင်ငံစီးပွားရေးပိတ်ဆို့မှုရုပ်သိမ်းတာအနေနဲ့အတူမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးပို့ပြီးအရေးကြီးတယ်ပေါ့နော်။အဲ့တော့ဒီမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိရဲဆိုလို့ရှိရင်ဒီမြန်မာနိုင်ငံနဲ့စီးပွားရေးလောက်ကြမဲ့လူတွေလည်းဒီလှုပ်ထုံးလုပ်နည်းတွေကမခင်လေးပြောသလိုပေါ့နော်။အဲ့တော့မခင်လေးနည်းနည်းလေးအဲ့ဒါလေးဥသအောင်ဟိုဆွေးနွေးပေးပါလားရှင့်။ဒီတရားဥပဒေစိုးမိုးမှုနဲ့ပေါ့လေဒီအလုပ်အကိုင်းနေနဲ့ပတ်သက်ပြီးတော့လေဟ
ုတ်အဲ့ဒါကတော့ဟိုခုနကဆရာဆွေးတွန်းတာလည်းတော်တော်ရှင်းပါတယ်လို့ကိုအောင်သူနေနဲ့ပြောသွားပြီးပြီပေါ့နော်ကျွန်တော်တို့တိတိကျကျအစိုးရအနေနဲ့ဒီကြပြင်ဆင်ကျွန်တော်တို့ကအစိုးရကြီးပဲပြောနေရတဲ့ဆာကြတော့နည်းနည်းတော့အားနာပေါ့ဒါပေမဲ့သူကတာဝန်ရှိဆုံးဖွဲ့စည်းဖြစ်တဲ့အတွက်ကျွန်တော်တို့ကသူ့မှာတာဝန်ရှိတယ်လို့ပြောခြင်းဖြစ်ပါတယ်နောက်တစ်ခုကတော့ဒီ တရားဥပဒေစိုးမိုးရေးလို့ဆိုတဲ့အခါမှာလည်းအရန်ချေပြန်ပါတယ်ပေါ့နော်အစုံအများကြီးပဲရှိရဲဒီကဏ္ဍတွေကအင်တာမချေပြန်တဲ့အခါကျတော့ဒါကိုတော့ကျမတို့တည်တည်ချာချာအားလုံးဝိုင်းပြီးတော့တွင်းနေမယ်။နောက်ကျမတို့စိုးရိမ်တာကအခုဘယ်ကိစ္စပဲလုပ်လို့ကျမတို့မြင်နေရတာပါပေါ့နော်အစိုးရတဲ့လက်ထက်မှာအရင်အစိုးရလက်ထက်ကလည်းဒီလိုပါပဲအခုအစိုးရတဲ့လက်ထက်မှာလည်းကျမတို့ကပထမတော့အရန်မျှော်နေတယ်ဘယ်ကိစ္စမဆိုအပြောင်းလဲတစ်ခုမူဝါဒတစ်ခုလုပ်တဲ့အခါမှာတက်ဆိုင်တဲ့သူတွေကိုတွေးဆုံပြီးတော့တွင်းနေမယ်။တွင်းနေပွဲတွေနဲ့တည်တည်ချာချာလုပ်ပြီးတော့မှပညာရှင်တွေတက်ဆိုင်သူတွေနဲ့ဆွေးနွေးပြီးတော့တို့ရဲ့အကြံဉာဏ်တွေတို့ရဲ့တုံ့တက်မှုတွေကိုယူပြီးတော့လုပ်လို့ရှင်တော့ကျမတို့ကပို့ပြီးတော့လုပ်တဲ့လုပ်ငန်းတွေကပို့အောင်မြင်မှုများမယ်ဒါပြီးတော့နှောင့်နှေးမှုနည်းမယ်ထင်တယ်ဒါပေမဲ့အခုချိန်ထိတော့ကျမတို့ကဘယ်စက်တာမှမဆိုဒီလိုမျိုးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေအဲပညာရှင်တွေသူတွေနဲ့တွေ့ဆုံဆွေးနွေးပြီးတော့မှယူတဲ့အားမျိုးအကြံဉာဏ်ယူတာမျိုးကအားနည်းနေတယ်လို့တွေ့ရတယ်အဲ့ဒါကိုတော့ကျမတို့စိုးရိမ်ပါတယ်အဲ့တော့အခုစီးပွားရေးဖွင့်လိုက်ပြီဆိုရင်လည်းကျမတို့ကခုနပြောတဲ့ခရိုနီပဲဖြစ်ဖြစ်စီးပွားရေးလုပ်ငန်းရှင်ပဲခေါ်ခေါ်အသေးစားလက်စားပဲခေါ်ခေါ်ဒီပုံကိုယ်လေးကိုကျမတို့တတိချာချာတွေးဆဖို့လိုပါတယ်ထိတ်တန့်လူတူးလောက်နဲ့တွေးဆတာမျိုးမဟုတ်ပဲတက်ဆိုင်ရာတာဝန်ရှိတဲ့သူတွေကအားလုံးနဲ့တွေးဆပြီးတော့တို့ရဲ့သဘောထားတွေကဘယ်လိုရှိလဲတို့တွေဘာဖြစ်စေချင်တယ်လဲပေါ့နော်ဒါတွေကိုလည်းကျမတို့မေးဖို့လိုပါတယ်ပြင်ပလာတဲ့များကိုပဲကျမတို့က welcome လုပ်ပြီးပြည်တွင်းကလူတွေအတွက်ပြည်ပြင်းကစီးပွားရေးလုပ်ငန်းရှင်ပဲပြောပြောပြည်တွင်းကအဲ့တော့ဒီအတွက်ကိုမစင်စားပေးတာမျိုးမဖြစ်သေးခင်ပါဘူးအားလုံးရဲ့အကြံဉာဏ်နဲ့ပူးပေါင်းဆောင်ရွက်မှုကလိုပါတယ်အဲ့တော့ဘယ်တရားဥပဒေစိုးမိုးရေးပဲဖြစ်ဖြစ်ဘယ်ကိစ္စပဲမဆိုတော့တဲ့အခါမှာကျွန်တော်အစိုးရတရားအနေနဲ့အားလုံးပူးပေါင်းပါဝင်ဆောင်ရွက်ပြီးတော့အားလုံးရဲ့အတန်ကိုနားထောင်တာကတော့အကောင်းဆုံးဖြစ်လိမ့်မယ်လို့ထင်တယ်ကျွန်တော်တို့လည်းမျှော်လင့်ပြီးသားပါ NLD အစိုးရပြီးပြည်သူ့အစိုးရဖြစ်တဲ့အခက်အခဲတွေရှိမယ်စိန်ခေါ်မှုတွေရှိမယ်ဒါပေမဲ့ကျွန်တော်တို့ပြည်သူလူထုအားလုံးကလည်းဒီစိန်ခေါ်မှုအခက်အခဲတွေကိုဝိုင်းဝန်းပြီးတော့အတူတူဖြေရှင်းကျင်တာပါဒါပေမဲ့ဖြေရှင်းကျင်ပေမဲ့ကျွန်တော်တို့ခက်နေတာကရက်သက်ဖွဲ့စည်းအနေနဲ့ပဲပြောပြောတချို့အပြင်မှာရှိနေကြတဲ့ထိုင်နေတဲ့ပညာရှင်တွေအများကြီးရှိပါတယ်အဲဒီဆိုရအတွက်လုပ်ပေးခြင်းနဲ့ပညာရှင်တွေရှိပါတယ်ဒါပေမဲ့ဘလို့နင်းရမ်းနဲ့ဝင်ပြီးတော့ဆက်ဆံပြီးတော့ပေါ့နော်ဝင်ရောက်ဆောင်ရွက်ပေးရမလဲဆိုတော့ကျန်တော့မရှိဘူးဖြစ်နေတယ် engagement ကမရှိနိုင်ဖြစ်နေတဲ့အတွက်အဲ့ဒါကိုလည်းတက်ဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့တပြေတပြေစဉ်းစားပြီးတော့ဒီတာဝန်ရှင်ကအတန်တွေကိုလည်းနားထောင်အလေးပြုပြီးတော့ဆောင်ရွက်ပေးတင်တယ်လို့တော့ထင်ပါတယ်အဲ့လိုဆောင်ရွက်ရင်တော့ကျမတို့စိန်ခေါ်မှုရှိတယ်အခက်အခဲရှိတယ်ဆိုပေမဲ့ဖြည်းဖြည်းလေးနဲ့ပုံမှန်လေးနဲ့ကျမတို့လုပ်သွားမယ်ဆိုရင်တော့ကျမတို့လူချင်းတဲ့ကိစ္စတွေတော့အောင်မြင်လိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါကိုအောင်သူငယ်အင်းနေနေလေလေမြမပြည်ထဲကိုမကြာခဏပြန်သွားပြီးတော့မြမပြည်နဲ့မြမပြည်မှာပေါ့နော်ကိုလှုပ်ပေးနိုင်တဲ့ဘက်ကနေပြီးတထောင်တနေရာနေပြီးတော့ပါဝင်ပြီးတော့ဖြည့်ဆည်းပေးနေတယ်ဆိုတာသိရပါတယ်အခုကိုအောင်သူငယ်အင်းကလက်တွေပေါ့လေဒီအခုလုံကင်နေတဲ့အခြေအနေပေါ့အခုခုနကတော့မခင်လေးပြောသလိုမျိုးဝိုင်းဝန်းပြီးတော့ဘေးကနေလှုပ်ပေးပံ့ပိုးပေးခြင်းပေးမယ်လို့လည်းအခွင့်မသားတဲ့ဟာတွေရှိတာပေါ့နော်ကိုအောင်သူငယ်ကဘယ်လိုမြင်ပါလဲရှင်
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့လေဒီအစိုးရအစ်စ်ကဟိုအတွေ့အကြုံလည်းနေသေးတယ်အခုဖြတ်သန်းလာတဲ့အခါမှာသူတို့ကပြန်ရင်လုပ်ရင်းနဲ့ပေါ့နော်ဒီလိုသွားနေတဲ့အနေအထားမျိုးပါဆိုတော့အဲ့တော့လေတစ်ဖက်ကဒီလုပ်ငန်းကိစ္စတွေကိုခြုံငုံမိလာလို့ဆိုရင်နောက်ထပ်တစ်နှစ်လောက်နှစ်နှစ်လောက်အချိန်ယူရမယ့်အနေအထားမျိုးရှိပါတယ်ဆိုတော့အဲ့တော့ဖြစ်နေတဲ့ပုံစံကကျွန်တော်တို့ဒီလောက်ကြီးအချိန်မပေးနိုင်တဲ့အနေအထားမျိုးရှိတယ်ပေါ့ဆိုတော့နောက်တစ်ခုမှလည်းပြဿနာကအခုကျွန်တော်တွေ့နေရတဲ့အနေအထားမှာအစိုးရကဘာမြင်လဲဆိုတော့ဒီစီးပွားရေးလုပ်ငန်းရှင်တွေပြောပြောခရိုနီပြောပြောအဲ့ဒါတွေကိုသူတို့ကတခိုးလို့ထင်နေတယ်နောက်တစ်ခါကျတော့ကျွန်တော်တို့ဝန်ထမ်းတွေကိုကြတော့လည်းသူတို့ကခေါမလဲအရေးယူမယ်လို့နှိပ်ကွပ်မယ်လို့ဒါမျိုးပုံစံမျိုးဖြစ်နေတဲ့အနေအထားမျိုးပေါ့နော်ဆိုတော့ဒီလိုအနေအထားမျိုးတွေကိုကျွန်တော်ထင်တယ်ပြင်ပြီးတော့ကျွန်တော်တို့ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့ပုံစံမျိုးတော့ပိုသွားတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီကနေ့ပါဝင်ဆွေးနွေးပေးတဲ့နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်ဒေါက်တာရောင်မျိုးသိန်းအကဲခတ်ပုဂ္ဂိုလ်ကိုအောင်သူငိမ့်နဲ့ဒီ Triangle Woman ကအကြီးအကဲပေါ့နော်မခင်လေးတို့ကျေးဇူးအများကြီးတင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းပေးတဲ့သောတာရှင်တွေလည်းကျေးဇူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေ